ြင်သစ်နိုင်ငံမှာရဲလက်ချက်နဲ့အယ်ဂျီးရီးယားနယ်ပွား18နှစ်အရွယ်လူငယ်တူသေဆုံးခဲ့တာကိုမကျေနပ်လို့ဆန္ဒပြမှုတွေဆက်ရှိနေချိန်မှာပဲသမ္မတအီမန်နျူအယ်မက်ခရွန်နဲ့ကက်ဘိနက်ဝန်ကြီးတွေဒီနေ့အရေးပေါ်အစည်းအဝေးပြုလုပ်ခဲ့ကြပါတယ်။ပါရီမြို့တော်အပါအဝင်မြို့တော်တော်တော်များများမှာကြာသရီးနေ့ညကဆန္ဒပြမှုတွေဆက်လက်ဖြစ်ခဲ့ပြီးတဲ့နောက်ရဲတပ်ဖွဲ့ဝင်တွေကိုပုံမချထားရတယ်လို့သမ္မတမက်ခရွန်ကပြောခဲ့ပါတယ်။ဆန္ဒပြမှုတွေအပြင်ဖြက်စီးလူရက်မှုတွေလည်းဖြစ်နေတာကြောင့်အခြေအနေတွေကိုပြန်လည်တည်ငြိမ်အောင်လုပ်နိုင်မယ့်နည်းလမ်းတွေကိုကြေညာခဲ့တာပဲဖြစ်ပါတယ်။လူငယ်တွေအသုံးများတဲ့ TikTok, Snapchat စတဲ့လူမှုကွန်ရက်တွေမှာအကြမ်းဖက်မှုတွေမပြန့်ပွားအောင်ပြင်သစ်အာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းသမ္မတကတိုက်တွန်းခဲ့ပါတယ်။အခုရက်ပိုင်းပြင်သစ်နိုင်ငံကမြို့တော်တော်များများမှာဖြစ်ပွားနေတဲ့အဖြစ်အပျက်တွေမှာလူမှုကွန်ရက်တွေရဲ့အခမ်းကဏ္ဍကတိတိတတ်တာအရေးပါခဲ့တယ်လို့အစိုးရအရေးပေါ်အစည်းအဝေးမှာသမ္မတကပြောပါတယ်။တတိယမြောက်ညအဖြစ်နိုင်ငံတော်ဆန္ဒပြမှုတွေမှာလူပေါင်း800ထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ပါရီမြို့တော်မှာဆန္ဒပြသူတွေကိုရဲကမျက်ရည်ကိုဘုံးတွေတုံးပြီးလူစုခွဲခဲ့ရပါတယ်။မိဘတွေအနေနဲ့ကလေးတွေကိုလမ်းပေါ်မထွက်အောင်ထိန်းကြဖို့သမ္မတမက်ခရွန်ကအရေးပေါ်အစည်းအဝေးမှာတိုက်တွန်းခဲ့ပါတယ်။အင်္ဂါနေ့တုန်းကပါရီမြို့ရက်ွက်တစ်ခုမှာရင်စည်းကမ်းဖောက်ဖျက်ခဲ့တယ်ဆိုပြီးနာဟဲဆိုတဲ့ဆယ်ကျော်သက်ကလေးငယ်ကိုရဲကတားဆီးဖို့စစ်ဆေးဖို့ကြိုးစားနေစဉ်မှာပြစ်ခတ်မှုဖြစ်ခဲ့တာဖြစ်ပါတယ်ရှင်။